မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကထပ်ပြီးခေါ်ဆောင်ကြတဲ့တိမ့်နေချင်းရဲ့ရွန်ကြဒုက္ခသည်တွေမြေငင်းလုံခြုံစိတ်ချစွာပြန်လည်ရေးအဆင်ပြေစေဖို့အတွက်တကယ်ကြီးမားတဲ့ကြိုးစားလှုပ်ဆောင်မှုလိုအပ်နေတယ်လို့အိန္ဒိယနိုင်ငံကိုတောက်အောင်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကြားသဘောတူခဲ့ကြကြောင်းစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ဒီလှုပ်ဆောင်ရမယ့်အချက်တွေထဲမှာမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့လူမှုစီးပွားရေးအခြေအနေတွေနဲ့လုံခြုံရေးကောင်းမွန်တိုးတက်ဖို့ပါပါဝင်တဲ့လို့နှစ်ဖက်သဘောတူကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ပြောကြားချက်ကိုလည်းကြေညာချက်မှာဖော်ပြပါတယ်။အိန္ဒိယအစိုးရကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ဒုက္ခသည်တွေကိုနောက်ထပ်လူသားချင်းစာနာမှုအကူအညီတွေထပ်ပြီးပေးမှာဖြစ်ကြောင်းဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်မှာဝန်ကြားဒုက္ခသည်9000လောက်ခိုးလုံနေကြတာဖြစ်ပြီးဒါဟာဆယ်စုနှစ်တွေအတွင်းအာရှတရဲ့အကြီးမားဆုံးဒုက္ခသည်ပြဿနာဖြစ်လာခဲ့တာပါ။ဒီဒုက္ခသည်တွေကိုဝန်ကြားလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့သူတို့ကိုပြန်လည်ခေါ်ယူဖို့အတွက်လှုံ့ဆော်နေပါတယ်။နိုင်ငံကောင်းဆောင်တို့ဥပဒေဒုက္ခသည်အရေးပြန်လုံခြုံရေးဆောင်ရည်နဲ့ကုသန်းသွားလာရေးဆိုင်ရာသဘောတူညီချက်တွေကိုလည်းသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ကိုဖျက်ဆီးနေတဲ့တက်စတာမြေကြီးကိုတုံ့ဆက်ဖို့2017ရထားတဲ့သဘောတူညီချက်အိန္ဒိယကအကောင်အထည်ဖော်ဖို့ဘင်္ဂလားဒေ့ရှ်ကစောင့်နေကြောင်းနဲ့ဝန်ကြီးချုပ်ဟာစီနာကပြောဆိုခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်ကလည်းဒီကိစ္စအကောင်အထည်ဖော်ဖို့သူ့အစိုးရအဖွဲ့လှုပ်ဆောင်နေတယ်လို့ပြောကြားခဲ့တာပါ။